ပြည်နယ်နဲ့တိုင်းဒေသတချို့မှာနေရာဒီကာလနေပူချိန်တိုးလာနေပြီးအသက်ကြီးသူနဲ့ယောဂခံရှိသူတွေအပူဒဏ်ကြောင့်အသက်သေဆုံးတဲ့အထိရှိလာပါတယ်။မြို့တချို့မှာအပြည်လရဲ့အပူချိန်ကပြင်းပြပိုပြူပြင်းလာတဲ့ရှိလာနေလို့အပူဒဏ်အနေနဲ့ကာကွယ်နိုင်ဖို့ကိုလည်းသတိပေးနေကြပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမက်ခင်ဖြစ်တဲ့ပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံရဲ့နေရာဒီကာလနဲ့အခုဧပြီလမှာအပူချိန်တိတိတသာတိုးလာတဲ့ဒဏ်ကိုပြည်နယ်နဲ့တိုင်းဒေသတချို့မှာခံစားနေကြပါတယ်။လူတွေထူထပ်တဲ့ရန်ကုန်မြို့အပါအဝင်မြို့ကြီးတွေမှာလည်းလျှက်စင်ပြီးပုံမှန်မရတာကြောင့်နွေရသည်ရဲ့အပူဒဏ်ကိုခံစားနေရတဲ့ပြည်သူတွေအဖို့အခုထက်အပူချိန်ထက်တိုးလာရင်တော့အပူဒဏ်ကြောင့်တက်ကြီးရွယ်ဦးတွေနဲ့ကလင်းငယ်တွေရဲ့ချမ်းမာကြီးထိခိုက်မှာကိုစိုးရိမ်လာကြပါတယ်။တရန်ကုန်မြို့နယ်မှာဧပြီလ19ရက်မနေ့နေ့လယ်17နာရီဝန်းကျင်လောက်ကအပူဒဏ်ပြင်းလာကြောင့်အဖို့အိုတယောက်လဲကျသေဆုံးခဲ့ပါတယ်။သေဆုံးသွားတဲ့အသက်80အရွယ်အဖို့အိုမှာယောဂအခမ်းရှိမရှိဆိုတာကိုမသိရပေမဲ့နေအရန်ပူတဲ့အချိန်မှာလဲကျသေဆုံးသွားတာလို့ပြမကျေပြူပရိုက်တာတာဝန်ရှိသူတို့ကပြောပါတယ
်။လက်တော်ကျုံတွေကတော့အသက်ကြီးပိုင်းလူနာတွေကိုပဲပို့ဆောင်နေရတဲ့အနေအထားလေးတွေ့နေရတယ်ပေါ့နော်။ဟိုယောဂအခမ်းလည်းရှိတယ်။တချို့လိုစီးယူလို့ပြောလို့ပေါ့နော်။သွေးတူးရှိတဲ့လူတွေအဲရှော့ရတာဟာလေးတွေရှိတယ်။အဲ့လိုလေးတွေပေါ့နော်။ဟုတ်။မနေ့ကဆိုတဲ့ဒါမင်းတမမီးပွဲတောင်းပါဆိုတဲ့ဒါဟိုလဲကျသွားပေါ့။အခုပေါ့နော်။အသွားရောက်ကြည့်ရောက်ခါကျတော့တက်ကမရှိတော့ဘူးနော်ဆုံးသွားပြီသူယောဂခံပါရှိရဆိုတော့ကျွန်တော်လည်းမသိရဘူးဟုတ်လို့ရာသီဥပူတဲ့ချိန်မှာတော့ဟိုအပြင်မထွက်လာတော့ကောင်းပါလေဟုတ်အကြီးပိုင်းကြီးယောဂခံမရှိတဲ့လူတွေတော့ပေါ့နော်ဟုတ
်စကိုင်းတိုင်းအထက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းဧပြီလရဲ့ပြင်းပြအပူချိန်ထက်5ဒီဂရီစင်တီဂရိတ်ကနေ6ဒီဂရီစင်တီဂရိတ်အထိအပူချိန်ပိုခဲ့ပြီးစကိုင်းတိုင်းအောက်ပိုင်းမန္တလေးနဲ့ကွေးတိုင်းအပါအဝင်ရှမ်းပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းချင်းပြည်နယ်တို့မှာလည်းဒီဧပြီလရဲ့ပြင်းပြအပူချိန်ထက်3ဒီဂရီစင်တီဂရိတ်ကနေ4ဒီဂရီစင်တီဂရိတ်အထိအပူချိန်ပိုခဲ့တယ်လို့မိုးလေဝသနဲ့ဆလဗေဒဌာနကထုတ်ပြန်ထားပါတယ်။တနင်္လာရီတိုင်းနဲ့ရခိုင်ပြည်နယ်မှာလည်းဧပြီလရဲ့ပြင်းပြအပူချိန်ထက်1ဒီဂရီစင်တီဂရိတ်ပိုခဲ့ပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာတော့ဒီလမှာရှိတဲ့ပြင်းပြအပူချိန်တိုင်းသာရှိခဲ့တာပါ။အခုလွေရသည့်ကာလမှာပူပြင်းတဲ့အပူချိန်က1စင်ဖြစ်လေဖြစ်တာရှိတဲ့အပူချိန်မှသာရှိနေပြီးတော့ဧပြီလရဲ့ပြင်းပြအပူချိန်ထက်ပိုတဲ့နေရာတွေမှာတော့နေအပူချိန်သတိထားကြဖို့မိုးစလဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ
်။အဓိကဒုရဒီတိုင်းတိုင်းဒေသကြီးတွေကမျိုးဖာမင်းတော့မနက်ကအလေပိုင်းဖြစ်တဲ့မန္တလေးတိုင်းဒေသကြီးတော့မကွေးပေါ့နော်။လက်ရှိတိုးနေတာတော့ဒီမြို့ကျမဆိုရင်ရန်ကုန်ရှိမှာ။အဲ့နေရာတွေပါပဲ။ဒီကတော့အပူချိန်ကပုံမှန်သူကမြင့်တဲ့နှစ်တိုင်းနေတိုင်းမြင့်တဲ့နေရာတွေကဒီနေရာတွေပေါ့အမှန်ကတော့ဒီကဒီနှစ်မှတက်ထားတော့မဟုတ်ဘူးပေါ့မပုံမှန်အပြင်အဲဒါမကွေးတိုင်းဒေသကြီးကမြို့တွေဆိုပုံမှန်အပြင်အဲဒါအဲဒီ40 45တခါနေရာ46တော့ဒီရောက်သွားတာရှိတာပေါ့အခုဖြစ်နေတဲ့မြို့တွေပါပဲများသွားတဲ့အခုဒီတက်ထားတော့လေတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဒီတက်ထားတယ်အဲဒီနေရာတွေကတော့သတိထားပါမို့နော
်ရေးချံညဦးနဲ့6မြို့တွေမှာထူးခြားနေအပူချိန်အနေနဲ့45ဒီဂရီစင်တီဂရိတ်အထိရှိခဲ့ပါတယ်။ကလေးဝတမူးမေကင်းနဲ့ရွှေဘူမုံရွာမြင်းမှုအပါဝင်တရာဦးဂန်းကောနဲ့စေဖြူကျွန်းမြို့တွေမှာတော့44ဒီဂရီစင်တီဂရိတ်အထိရှိခဲ့ပါတယ်။ဟုံးမလေးမြို့မှာတော့မနေ့ပြန်ထွက်အမြင့်ဆုံးနေအပူချိန်က40ဒီဂရီစင်တီဂရိတ်မှာရှိနေပြီးမုံရွာမန္တလေးနဲ့မကွေးမြို့မှာတော့မနေ့ပြန်ထွက်အမြင့်ဆုံးနေအပူချိန်ဟာ43ဒီဂရီစင်တီဂရိတ်အထိရှိမယ်လို့မိုးစလကခန့်မှန်းထားပါတယ်ရှင်။